မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ကိုမတရားအသိမ်းကနေပယ်ဖျက်လိုက်သလိုဒီအဖွဲ့တွေဟာအကြမ်းဖက်အဖွဲ့အစည်းစီးရင်မှလည်းမပါဝင်တော့ဘူးလို့မြန်မာအစိုးရကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီနှစ်ဖွဲ့စလုံးဟာဖေဖော်ဝါရီလ13ရက်နေ့ကျရင် NCA တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မှလက်မှတ်ထိုးဖို့ရှိနေပါတယ်။လက်ရှိပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပိုပြီးအဆင်ပြေချောမွေးဖို့ဆိုရင်တိုင်းရင်းသားလက်နက်ကင်တွေကိုမတရားအသိမ်းကြေညာထားတဲ့မူရင်းဥပဒေမျိုးကိုတောင်ဖြတ်သိမ်းပေးသင့်တယ်လို့မွန်နိုင်ငံရေးလေ့လာသူတွေကသုံးသပ်ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါပါ
။ဟုတ်ကဲ့ပါ။မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကိုအစိုးရကလည်းမတရားအသိမ်းကနေဘယ်ဖြတ်ကြောင်းထုတ်ပြန်ချက်ပေါ်မှာကြိုးဆိုကြောင်းမွန်နိုင်ငံရေးအနီးကစောင့်ကြည့်လေ့လာသူနိုင်မင်းမင်းနွယ်ကပြောပါတယ်။
ဒါတော့လည်းအစီအစဉ်တစ်ခုပဲလုပ်နေမှာပဲ19တိဆိုတဲ့ဥပဒေကဖိမဲ့တဲ့အစိုးရကဒေါ်လာနဲ့ပြည်သူတွေကိုပြတ်ထားတဲ့ဥပဒေလေဒီလိုဒီအစိုးရဖြစ်လာတဲ့ကြတာဒီကိစ္စတွေကမလိုအပ်တော့ဘူးလက်မမထိုးရင်မဖယ်ဖျက်ပေးဘူးတရားမဝင်ဘူးဆိုတော့ပြည်ကအဲ့လိုခတ်ထားတဲ့ကကြတော့နိုင်ငံရေးလုပ်တဲ့ခိုင်မှာအဲ့ဒါနဲ့အသာစီဖြစ်နေတာကကျွန်တော်တို့ကကြာလာပြီးမကြိုက်နေတာအခုဒီလိုမျိုးလက်မထိုးပွဲဆက်ကိုတရားတင်းနဲ့ပယ်ဖျက်ပေးလိုက်ဆိုတာကချိုးဆိုရမယ့်နေသားပါတော့ဗျာ
ပုံမှန်19တက်လို့ခေါ်တဲ့မတရားတင်ဆက်သွယ်မှုဥပဒေဟာငြိမ်းချမ်းရေးခရီးသွယ်အဟန့်သားဖြစ်စေတယ်လို့နိုင်မင်းမင်းနွယ်ကဆက်ပြောပါတယ်
။တရားမှုကတော်တော်ကြီးမားပါတယ်။အမှန်မှဆိုရင်ဒီ19တက်ကတပေါ်လို့ရှိဆက်ရှိနေတဲ့တပေါ်ပြိုးတို့ကဆက်ယူဆထားတာကိုအမှန်မှဆိုတာတွေကဖြတ်သိမ်းလိုက်ပြီးတော့ရင်ကျွန်တော်တို့ကတွေးကြဆောင်ကြတဲ့ခါကျတော့ရင်းရင်းနှီးနှီးဥပဒေနဲ့ပြောတဲ့ဆိုတဲ့ခါကျတော့ပို့ပြီးတော့အထက်တားရကောင်းနဲ့ဖက်လာမှာပေါ့။နှမို့ရင်တော့ဟိုကပြောလိုက်ဒီဟာလောက်လိုက်ဟိုကဆက်သွဲလိုက်တာတစ်ဖက်ကအပြစ်ယူနေပဲ။တတ်တတ်နေမှဆိုရင်တော့ဒီငင်းချိုင်းကြီးခီလန်းကြောင်းကဆက်ဆက်ဖြူဖြူနေနေကြတာသွားတော့မလွယ်ဘူးပေါ့ဒီစကနက်တိတ်ကြောင်
။ပြည်ထရေးဝန်ကြီးဌာနအနေနဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးကိုအကြံဖက်သူများမဟုတ်ကြောင်းလည်းဖော်ပြထားပါတယ်။မွန်ပြည်သက်ပါတီကိုအကြံဖက်ဖွဲ့စည်းဖြင့်မွန်ပြည်နယ်လှုပ်တော်ကနေမတတ်မထားဘူးလို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်မင်းအောင်မွန်ကပြောပါတယ်။
ကျွန်တော်မမြင်ပါဘူးဒီအကျံဖက်ပေးစီရဆူလို့မရဘူးအကျံဖက်ဆိုတာကဒီတရားဥပဒေနဲ့ညှိစွန်းတဲ့လုပ်ရက်ဒီနိုင်ငံရဲ့ဟိုကာကွယ်ရေးဥပဒေပုံမှန်တရားညာအဲ့လိုညှိစွန်းလက်မှတ်တာလည်းရင်အကျံဖက်ပေးစီလို့ကျွန်တော်သတ်မှတ်လို့ရမှာလေဒီမှုပြစ်ဆိုတာကဒီ NCA လက်မှတ်ထိုးတော့မှဖြစ်တဲ့အတွက်ကျွန်တော်တရားမဝင်ပေးစီတော့မဟုတ်ပါဘူးလက်ရှိမှာသူတို့ရဲ့ဟိုပြောရေး NCA လက်မှတ်မထိုးရသေးဘူးစစ်တပ်ကနေရသူတို့ကသတ်မှတ်ရသတ်မှတ်မှာပေါ့ကျွန်တော်တို့ကနေမသတ်မှတ်ပါဘူးအဲ့လိုဟုတ်
နိုင်ငံတော်သမ္မတရဲ့အကြံဖက်သက်ပြည့်ဥပဒေအရအကြံဖက်ဖွဲ့စည်းများမဟုတ်ကြောင်းပြည်ထရေးဝန်ကြီးဌာနကလည်းဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားတာပါဖေဖော်ဝါရီလ13ရက်နေ့မှာ NCA လက်မှတ်ရေးသိုးသောမဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဟာ UNSC ကိုညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်နေဖြစ်ကြပါတယ် UNSC အနေနဲ့ NCA လက်မှတ်ရေးသိုးနိုင်ရေးအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့သူနဲ့တွေ့ဆုံညှိနှိုင်းရမှာအဆိုပြုချက်အချက်ရှိချက်နဲ့ဆက်လင်းပြီးသဘောထားကွဲလွဲမှုတွေရှိနေလို့လက်မှတ်မရေးသိုးနိုင်တဲ့အခြေအနေမှာရှိနေပါတယ်ဒါပေမဲ့မွန်ပြည်သက်ပါတီနဲ့လာဟုအဖွဲ့နှစ်ဖွဲ့တို့အနေနဲ့မြန်မာအစိုးရကြီးခဲ့သူနဲ့တွေ့ဆုံမှုပြီးပြောင်းလဲမှုအနေငယ်ရှိလာတဲ့သဘောတူညီချက်ရှိချက်ကိုလက်ခံပြီး NCA လက်မှတ်ရေးသိုးတာဖြစ်တယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးရတာဝန်ခံနိုင်ဝင်းလှကပြောပါတယ
်ကျွန်တော်တို့ဒီလက်ခံလိုက်တယ်ဆိုတာကဒီ NCA ဘူရဆာရုပ်ဆင်မှာပါတယ်အထက်မှာလည်းပါတယ်ဟာလို့ကြတော့ဒီအချုပ်တော့သဘောတရားတော့ဒီနိုင်ငံရေးစဉ်းစားရလာတဲ့အညီအနာဂတ်ပြည်တော်သူ့ကိုအကောင့်တွေဖော်မဲ့ဆိုတဲ့ဟာကြတော့ဒီစဉ်းစားကနဲ့ပေါ့မှာပဲဆိုတော့တချို့ဟာတို့ကြတော့လည်းပဲအခက်အခဲဖြစ်နေတဲ့ဟာတို့ကြတော့လည်းပဲနိုင်ငံရေးစဉ်းစားကဝါရောက်မှာပဲပြောလို့မယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီလက်ခံလိုက်တဲ့သဘောရှိပါတယ်
အစီအလက်မှရည်သူပွဲကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့တက်ရောက်မှာဖြစ်ပါတယ်။ NLD အစိုးရတက်လက်ထက်မှာမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်စည်းရုံးတို့ဟာပရမတ်ဆုံး NCA အပြည့်အဝလက်မှတ်ရည်သူမဲ့အဖွဲ့ဖြစ်ပါတယ်။သမ္မတဦးသိန်းစိန်လက်ထက်2015ခုနှစ်မှာ KNU ကရင်မျိုးရာစည်းရုံး RCSSSA တောင်ပိုင်းရှမ်းပြည်တပ်မတော်စရှိတဲ့အဖွဲ့၈ဖွဲ့ဟာ NCA အပြည့်အဝလက်မှတ်ရည်သူခဲ့ပါတယ်။UWSA ဝပြည်သွေးစည်းညညရေးဖွဲ့ဥဆောင်တဲ့မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့တို့ဟာ NCA လမ်းကြောင်းကိုလက်မခံပဲငင်းချမ်းရေးလမ်းကြောင်းပုံစံအသစ်နဲ့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ